အမေရိကန်သမ္မတယူကော့ပွဲမတန်ခင်သမ္မတအလောင်းတွေကြားစကားစစ်ထိုးကြတဲ့တတိယမြောက်နဲ့နောက်ဆုံးဖြစ်တဲ့စကားစစ်ထိုးပွဲကိုနေဗာဒါပြည်နယ်လတ်စ်ဗီဂတ်စ်မြို့မှာဗုဒ္ဓနေ့ညကျရင်ပြုလုပ်မှာဖြစ်ပါတယ်။အမေရိကန်ရဲ့လောင်ကစားမြို့တော်ဖြစ်တဲ့လတ်စ်ဗီဂတ်စ်မြို့ကမြန်မာလူမျိုးတွေကလည်းဒီစကားစစ်ထိုးပွဲကိုစိတ်ဝင်စားနေကြပါတယ်။ယူကော့ပွဲမှာမဲပေးကြမဲ့သူတွေအနေနဲ့သမ္မတအလောင်းနှစ်ယောက်ပြောကြမဲ့ထဲကဘယ်လိုကိစ္စမျိုးပေါ်အလေးနဲ့ထားနေကြတယ်လေဆိုတော့တော့မဆုမျက်မှောင်ကစူးစီးတင်ဆက်ထားပါတယ
်ကာစီနိုလောင်ကစားဟိုတယ်ကြီးတွေလက်ညှိုးထိုးမလွဲမြင်ရတဲ့လတ်စ်ဗေးဂတ်စ်မြို့မှာဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်နဲ့ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ကြားနောက်ဆုံးစကားစစ်ထိုးပွဲကိုဗုဒ္ဓဟူးနေ့ဝါရှင်တန်စံတော်ချိန်ည9နာရီမှာပြုလုပ်မှာဖြစ်ပါတယ်လတ်စ်ဗေးဂတ်စ်မြို့မှာမြန်မာလူမျိုး300နီးပါးနေထိုင်နေကြတာမို့သမ္မတလောင်းစကားစစ်ထိုးပွဲကိုမြန်မာတွေလည်းစောင့်ကြည့်နေကြမှာဖြစ်ပါတယ်Sunny Sushi Company ပိုင်ရှင်ဦးစန်းထွန်းနီကလည်းနောက်ဆုံးသမ္မတလောင်းစကားစစ်ထိုးပွဲကိုကြီးဖို့စိတ်အားတန်နေပါတယ်
။ဟောစိတ်အားတန်တာတော့ကျွန်တော်အနေနဲ့90ကျော်ရခိုင်နှုန်းစိတ်အားတန်ပါတယ်။ဒီမှာရှိတဲ့ဗမာအလုံးကလူ250နဲ့300ကျားပဲရှိပါတယ်ဗမာအလုံးလေ။ကျွန်တော်ထင်တယ်လူ100ပတ်ဝန်းကျင်လောက်ကတော့သူတို့တချို့လဲခွင့်နေပါတယ်ယူပြီးကြီးကြမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်မြ
။ဒီသမ္မတလောင်းနှစ်ယောက်ဘလို့ကိစ္စမျိုးတွေကိုအဓိကထားပြီးတော့ဒီနောက်ဆုံးတပိတ်မှာဒီမဲဆန္ဒရှင်တွေဆုံးဖြတ်ချက်ချနိုင်အောင်လို့ပြောတဲ့နယ်မဲဆွဲတဲ့နယ်လို့ထင်ပါလေရှင
်။အရင်မဲဆွဲပွဲတွေတုန်းကလုတ်ခဲ့တဲ့အချက်တွေကိုပဲကျွန်တော်ထင်တယ်အဲ့ဒါကိုပဲ repeat လုပ်ပြီးတော့တယောက်နဲ့တယောက်ခုကတော့နောက်ပိုင်းဒုတိယဟို debate မှာဆိုလို့ရှိရင်တယောက်နဲ့တယောက်ကနည်းနည်း personal attack လေးတွေတော်တော်လေးပါလာတယ်ပေါ့လေ Donald Trump ကပြောတာပေါ့ Hillary ကတော့ကျွန်တော်အမြင်ပြောရရင်တော့အရင်ကျွန်တော်တို့လွန်ခဲ့တဲ့5နှစ်က Obama နဲ့စကားချစ်ထိုးပွဲတုန်းကလို့ပဲ तू ကနည်းနည်းကြိုပြီးမြင်တာတွေရှိတော့ तू ကစကားကိုဂတိကိုအရင်မပေးဘူး तू က hesitant ဖြစ်တယ်။နောက်လုတ်တဲ့ gain နဲ့နေရာမှာလည်း तू က hesitant တော့ရှိမှာပါပဲ
။ तू စန်တိုနီယာဒီ Las Vegas မှာဒီ sushi လုပ်ငန်းကိုလည်းလုပ်နေတဲ့စီးပွားရေးလုပ်ငန်းရှင်တယောက်ဖြစ်တဲ့အခါကြတော့ပေါ့နော်။သူတို့နှစ်ယောက်ပြောမဲ့စကားတွေထဲမှာဒီကိုစီးပွားရေးပို့ပြီးတော့တိုးတက်လာစေအောင်နောက်တစ်ခါဒီစီးပွားရေးလုပ်ငန်းရှင်တွေအားလုံးအတွက်ကိုပို့ပြီးတော့အကျိုးရှိစေမယ်ဘလို့အကြောင်းအရာမျိုးကိုသူတို့တွေပြောတာကိုကြားချင်ပါလေရှင့်။
ကျွန်တော်တို့ကတကယ်တမ်းပြ business အကြီးကြီးလို့ပြောလို့မရပါဘူး small business တွေပေါ့လေ small business တွေကိုဦးစားပေးမယ်ဆိုတော့ပြောတဲ့စကားကိုကျွန်တော်တို့ကကြားကျင်ပါတယ်ဒါကိုစီးပွားရေးသမားတယောက်အနေနဲ့နောက်တစ်ချက်ကတို့ခုနကပတ်သက်လို့လဲကျွန်တော်တို့ဘောမှာတက်တက်ညာညာကောက်မယ်ဆိုတဲ့သဘောမျိုးအဲ့စကားမျိုးကြားလို့ရှိရင်ကျွန်တော်တို့ကပို့ပြီးတော့စိတ်ချမ်းသာတယ်ပေါ့လေအဲ့တော့အခုတိုင်းကျွန်တော်အမြင်ကိုပြောရရင်တော့ကျွန်တော်ကပုဂ္ဂိုလ်ရေးရပါညာတော့ကျွန်တော် Donald Trump ကိုကြိုက်ချင်မှကြိုက်မှာပါဒါပေမဲ့ကျွန်တော်တို့ရဲ့မူအရကျွန်တော်တို့ရဲ့စီးပွားရေးသမားဖြစ်တဲ့အတွက်ကျွန်တော်တော့ Donald Trump ကိုမဲပေးမယ်လို့ကျွန်တော်ဆုံးဖြတ်ထားပြီးပါပြီ
Las Vegas မြို့မှာနေထိုင်တဲ့ဦးစန်းထွန်းနီဖြစ်ပါတယ် Las Vegas မြို့ဟာ American စီးပွားရေးကြာစင်းချိန်တုန်းကအထည်အနာဆုံးမြို့တစ်ခုဖြစ်ခဲ့တာပါအခုတော့ Las Vegas မြို့စီကိုကမ္ဘာလှည့်ခီးတွေတွေလည်းပြန်လာနေကြပါပြီဒါပေမဲ့မြို့ရဲကဆောက်လုပ်ရေးလုပ်ငန်းတွေကတော့အခုအချိန်ထိနလတ်မထူနိုင်သေးဘူးလို့နေဗာဒါတက္ကသိုလ်ကအများပြည်သူမူဝါဒရေးရာပတ်မောက်ခ Robert Lang ကပြောပါတယ
် It was over reliant on tourism and when the you know the sort of fun ended in the last
year ဒီကနေ့ပေါ့အားထားရတဲ့စီးပွားရေးဖြစ်တော့ပြီးခဲ့တဲ့10နှစ်မှာလောင်ကစားအလုပ်ပျော်ရှာကြသူတွေလည်းယော့သွားရောဒီကန်သူတွေမတုံးကြမစွဲကြတော့ပါဘူးအဲ့ဒီမှာစီးပွားရေးကျသွားတော့တာပဲဒီမှာတော်တော်လေးထိခိုက်ပါတယ်အစိုးဆုံးကဆောက်လုပ်ရေးလုပ်ငန်းမှာခုချိန်ထိတည်တည်ချာချာနလန်မထူသေးပါဘူ
းခရီးသွားလုပ်ငန်းကတော့ပြန်ပြီးတော့တိုးတက်လာပါတယ်လို့ပမောက်ခလဲငါပြောပါတယ်နေဗာဒါပြည်နယ်တွေကအင်ချမ်မြေရောင်းဝယ်ရေးဈေးကွက်ကလည်းပြန်လဲတိုးတက်လာနေပါတယ်အခုလိုစီးပွားရေးကျဆင်းခဲ့ရာကနေပြန်လဲတိုးတက်လာတဲ့ပြည်နယ်တွေမှာမဲဆန္ဒရှင်အများစုကဘယ်သူကိုတမရရွေးချယ်မလဲဆိုတဲ့နေရာမှာစီးပွားရေးကိုအဓိကထားစဉ်းစားကြပါတယ
် I don't really like either one of themBut ideally, I want the one that's going to make in.
သမရလောင်းနှစ်ယောက်လုံးဘသူကိုမှကျွန်မတိတ်မချိုက်ပါဘူး။ဒါပေမဲ့နိုင်ငံတည်ငြိမ်ရေးနဲ့စီးပွားရေးတည်ငြိမ်ရေးကိုဦးစားပေးလှုပ်သွားမဲ့သူမျိုးတော့ကျွန်မရွေးချယ်ချင်ပါတယ
်။ I think Trump is the better choice. Personally, I think the greedier.
ကျွန်တော်ကတော့ Trump ကိုပိုရွေးတင်တယ်လို့ထင်ပါတယ်။စီးပွားရေးလုပ်ငန်းချင်းဆိုတာပိုလောဘတက်လေငွေပိုမဲ့လေနောက်ထပ်စီးပွားရေးအခွင့်အလမ်းတွေပိုရှာလေဆိုတော့ကျွန်တော်စိတ်ထဲမှာတော့အဲ့လိုဖြစ်အောင်သူလုပ်လိုက်မယ်လို့ထင်ပါတယ်။စီးပွားရေးလုပ်ငန်းတွေပိုများများဖွင့်လေလူတွေအလုပ်ပိုရလေဖြစ်မှာပ
ါနေဗာဒါပြည်နယ်ထဲမှာဘသူကိုမဲပေးရမယ်ဆိုတာမဆုံးဖြတ်နိုင်သေးသူမဲဆန္ဒရှင်10ရာခိုင်နှုန်းလောက်ရှိတယ်လို့နေဗာဒါတက္ကသိုလ်ကပါမောက်ခ Robert Lang ကပြောပါတယ်နိုင်ငံတော်လက်တလောလှုပ်ထားတဲ့လူမှုသဘောထားစစ်တမ်းတွေမှာ Hillary Clinton က Donald Trump ထက်6ရာခိုင်နှုန်းလောက်အသာရနေပါတယ်ဒါကြောင့် Donald Trump အတွက်ဗုဒ္ဓဟူးနေ့စကားစစ်ထိုးပွဲဟာမဲဆန္ဒရှင်တွေရဲ့ထောက်ခံမှုတိုးလာအောင်လုပ်ဖို့နောက်ဆုံးအရေးကြီးတဲ့အခွင့်အလမ်းတစ်ခုဖြစ်ပါတယ်ရှင်